သမရဒေါ်နယ်ထရမ့်ရဲ့ညံပြင်းနှိမ်ကြပြီးထိရောက်မှုမရှိတဲ့ခေါင်းဆောင်မှုပုံစံပေါ်ဝေဖန်ထားတဲ့နယူးယောက်တိုင်းသတင်းစာပါဆောင်ပါကိုအမည်မဖော်ဘဲရေးသားထားသူဟာသူတို့မဟုတ်ဘူးလို့သမရထရမ့်အစိုးရအဖွဲ့ကထိတ်တန်းတောင်းဝန်ရှိသူတွေကငြင်းဆန်ပြောဆိုနေကြပါတယ်။နိုင်ငံခြားရေးဝန်ကြီးမိုက်ဖွန်ဘေယိုကဒီဆောင်မဟာဝန်နေဝယ်ဖြစ်တယ်လို့အိန္ဒိယကီးစင်တင်ပြောပါတယ်။အခုပြည်ရမှာဒီအစိုးရကိုထိခိုက်ပျက်စီးစေဖို့မီဒီယာရဲ့အားထုတ်လို့ဆောင်ချက်ဟာတိတ်ကိုစိတ်ပျက်ဖို့ကောင်းတယ်လို့လည်းပြောပါတယ်။ဒုတိယသမ္မတမိုက်ပင်ဆရဲ့ယုံကလည်းဒါဟာအပြော်တန်းလုံဆောင်ချက်မျိုးတဲ့အများကြီးကြော်လွန်တယ်လို့ဖြစ်တာမှရေးပါတယ်။အမျိုးသားထောက်လှမ်းရေးအဖွဲ့ညွှန်ကြားရေးမှူးဒန်ကုတ်စ်က The New York Times မှာပါတဲ့ဆောင်းပါးကိုကျွန်တော်ဒါမှမဟုတ်ကျွန်တော်ရဲ့လက်ထောက်ကရေးသားတယ်ဆိုတဲ့ခံမှန်းပြောဆိုချက်တွေဟာလုံးဝကိုမှားယွင်းပါတယ်။ကျွန်တော်တို့မရေးပါဘူးလို့ထုတ်ပြန်ချက်တခုမှပြောထားပါတယ်။သူတို့မဟုတ်ဘူးလို့ညင်ကြားတဲ့တခြားထိတန်းတာဝန်ရှိသူတွေထဲမှာကာဝေးဝန်ကြီးဂျင်မက်ဒစ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေးလီကနဒါရေးဝန်ကြီးစတီဗ်မနူချင်းအမိမြေလုံခြုံရေးဌာနဝန်ကြီးကီယက်စတန်နီယိုဆန်လူသမားဝန်ကြီးအလက်စ်အကော့စတာနဲ့စွမ်းရည်ဝန်ကြီးရစ်ပယ်ရီတို့ပါဝင်ပါတယ်။ဆောင်းပါးကိုရေးသူဟာအစိုးရအဖွဲ့အကြီးတန်းတာဝန်ရှိသူတို့ဖြစ်ပြီးဘယ်သူရေးတယ်ဆိုတာလူသိရှင်ကြားထုတ်ပြောမယ်ဆိုရင်အဲ့ဒီလူရဲ့အလုပ်ကိုတိကျဖွယ်ရှိတယ်လို့ The Times သတင်းစာကပြောပါတယ်။